ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ကွဲကာကြီးနဲ့ပတ်သက်တဲ့လက်တော်ပြင်ဆင်တဲ့ပုံမှန်တွေကိုမနေ့ကဆက်လက်ဆွေးနွေးကြရမှာပုံမှန်435ပုံမှန်၅၉စာလုံးကိုမပြင်ဆင်နိုင်ရင်လာမယ့်ရွေးကောက်ပွဲဟာဘယ်လိုမှလွတ်လပ်ပြီးတော့တရားမျှတမှုမရှိနိုင်ဘူးလို့လွှတ်တော်ကိုယ်စားလှယ်တဦးကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာပြည်ပြည်ပင်ပြောင်းလဲရေး
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ Puma Lea Decession Carway, Puma Lea Dongsa Chow Gaji, Sara Puma Rigo, Diga Suni Nijara, Chipare. Leshi Anaya Badi Chite, Pirangu Jakaina Pumpuri Badiga, Di Pumari Dega, a Chet the Chogo, Pisho Nambo, Dimbia Suni Nibi. Diga Daikan Badi Pide, Muda Democracy, Pojogara, Puma the Chogo, Pepepepo, Donsu Nidalo. Pikanpio Badiga, Dimbiare, Pinsin Jedri Hale, Lunamu Mushi Jong, Suni Dari, Shini Bade. The chain Yamara, Demora, the little goes Leriga, Lua Mapimbo, Sunuid, Chedri, Shinida, Pipare. Puma Lia don't the chowder, Puma Nazago Salongo, Mapin singing, Lame Juga Weha, Lula B, Diamia Damu, Machina Mulu, NLD Padiga, Pidu Ludo Kuzle, Unangan Linga, Diganip, Ludo, Twin Sunri Zima, Dimbia Gebare.
Nizon Chalu Puma Mune, Nazago Salongo, Puma Muru, Long Long Lola, Mapin Menero, Natasa Nagune, Twitter Juga Wedia, Beloma, Lula B, Diamia Dabu Sura, Machina Wau, Valo Lesuro. Mabiang Grega, Dazi Jare, Pido, Demozi Gonzo, Tamravia, Jodi Pihari, Damia Dala, Dan Lulela, Mene Uro, Muluro.
Timbiaje Bomaro, Nangai Lila, Tonga, Toda Janu Tenga, Dumingo, Kulu, Piobade.
Genoa Mieropoli, Dicaropoli, Poma, Ridon Chogu, Mapien Musulu, Saye, Fazino Chigaubri, Piensea, Jade, Sabichini, Napoli, Rica Jaro, Namanangae, Democracy. ပြောင်းလဲရလဲပဲဟိုအချက်အသေးမှာဆက်ပြီးရှိနေမယ်လို့မြင်တယ်အဲ့တော့ပုံမှန်၄၃၆နဲ့ပုံမှန်၅၉ကိုမပြင်လို့တစ်ခေါက်ဆန်၅ရွေးတော့ပွဲဟာလွတ်လပ်ပြီးတရားမျှတရဲ့ရွေးတော့ပွဲမဖြစ်နိုင်ဘူးလို့တော့ချက်ပြပြပြောဖို့တော့ခက်တယ်လို့ကျွန်တော်ကမြင်တယ်ဒါကြမ်းပြောမယ်ဆိုရင်တော့ပုံမှန်၄၃၆ပြင်ဆင်ရရတော့ပို့ပြီးအရေးကြီးတယ်လို့မြင်တယ်ပုံမှန်၄၃၆ကိုပြင်ဆင်ပြီးတော့
ဒီကောက်ပွဲကိုလုံနိုင်မယ်ဆိုရင်တော့ညီမဒီမိုကရေစီအပြောင်းလဲအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်ကိုမြင်တွေ့ရမယ်လို့မြင်နေရ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဟာရွေးကောက်ပွဲကော်မရှင်အစဉ်အဆက်ရဲ့ဥပဒေ၊ဤဥပဒေတွေအပေါ်မှာအဓိကမူတည်လိမ့်မယ်လို့ယူဆကြောင်းလဲဆက်ပြောပါတယ်။ရှစ်ဆယ့်ရှစ်မျိုးဆက်ငင်းချိုင်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည
ကိစ္စရဲ့ဒီနဲ့ပတ်သက်ဒီတိုင်းပြည်တကယ်လိုအပ်တယ်အခြေအနေဒီပေါ်ဆောင်မှုတွေဘယ်လိုမှတုံးလို့ရတဲ့ဖွဲ့စည်းပုံမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ဒီဘက်ကလည်းပြောနေတာကအမျိုးသားပြန်လဲတစ်စီကိုရှေ့ရှုပြီးတော့မှထိတ်ရှည်လက်ရှိတဲ့တစ်စင်းချင်းတစ်စင်းချင်းပြင်မှုပြောနေတာပါတစ်စင်းချင်းတစ်စင်းချင်းပြင်မှုပြောနေတဲ့အတိုင်းတာတော့မှဟိုလူရမရောက်နိုင်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးကိုတော့ကန့်ကွက်တယ်ဆိုတော့ကျွန်တော်တို့ကအခြေအနေအရရကိုအများကြီးပြန်လဲသုံးတမ်းမယ်အခြေအနေဖြစ်လာပါလိမ့်မယ်မကောင်းပါဘူးလားကွာ
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နိုင်တာမရှိဘူးဆိုရင်တော့လွတ်တော်အပေါ်မှာလူထုကယုံကြည်ကင်းမဲ့လာမယ်လို့လည်းဦးမြအေးကဆက်ပြောပါတယ
်အဲ့ဒါကတော့ဇာလွတ်တော်နိုင်ငံရေးအပေါ်မှာတန်မြတ်ဖြစ်ပေါ်ရည်ဖြစ်လာမှာပေါ့ဇာဆိုလိုချင်တာကလွတ်တော်ဒီလွတ်တော်အလုပ်ကိုစစ်တပ်ရဲ့စာမုံမှုမရှိဘဲနဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့အခြေအနေမရှိဘူးဆိုတာပြင်တာမြင်တာရှိရဲ့ထင်းကလေးမြင်းကလေးရှိတဲ့အခြေအနေဖြစ်ပါမှာပေါ့လေဒါကတော့လေတော့ဒါမသိရမဟုတ်ပါဘူးသိပါတယ်ပြောချင်တာကဇာလွတ်တော်လမ်းကြောင်းဟာလူအပ်တဲ့ကိုလှုပ်ချင်တဲ့လောက်ကန်ဆောင်ရွက်မှုလမ်းကြောင်းအတွက်ကိုဖြစ်နိုင်ပွဲရာရှိမရှိဆိုတဲ့ဟာကိုပြန်ပြီးသုံးသပ်မယ်အခြေအနေတော့ရောက်သွားမှာပ
ါပြည်တော်စုလွတ်တော်မှာပုံမှန်436ပုံမှန်ခွဲကာကြီးနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်ဒီလ23ရက်နေ့ကလွတ်တော်ကိုယ်စားလှယ်15ဦးပါဝင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့18ဦးဆွေးနွေးခဲ့တာဖြစ်ပါတယ်မ မနက်ဖြန်မှာတော့ပုံမှန်436ခါခွေးနဲ့ပတ်သက်တဲ့ပုံမှန်တွေကိုဆက်လက်ဆွေးနွေးပြီးဆွေးနွေးတာတွေပြီးဆုံးချိန်မှာဥပဒေမူကြမ်းတစ်ပိုက်ချင်းစီကိုလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်။